ချင်းပြည်နယ်ပလဝါမြို့နယ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြို့နယ်ထဲမှာတိုက်ပွဲတွေကနေမြန်မာစစ်တပ်ကတိုက်ရင်မှုတအူအပါအဝင်တပ်မတော်သား30နီးပါးကိုဖမ်းဆီးထားတယ်လို့ AA ရခိုင်လက်နက်ကိုင်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ဒီတိုက်ပွဲတွေအတွင်းအရက်သားထိခိုက်ဒေဆုံးမှုတွေလည်းရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
အဝမျိုးနဲ့မိဝါပြူဝါကုန်းမှာမနေ့ကတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်ခဲ့ပြီးတမ9ခုနှစ်လက်အောက်ခံပေးခူတန်းဖျားကြီးမျိုးအခြေဆိုင်ခမာရာ9တပ်ရင်းကတပ်ရင်းမှုတပ်နိုင်ဦးပါဝင်တပ်သား20ဦးကိုဖမ်းဆီးရမယ်တယ်လို့အဖွဲ့ပြောခွင့်ရခိုင်တုခါကပြောပါတယ
်။ဟောဟုတ်ကဲ့ခင်ဗျပြီးတော့ဟိုဒီတိုက်ခိုက်နေတဲ့ဂျာကပဲဒီမြန်မာစစ်တပ်ရဲ့ခမာ9တပ်ရင်းမှုဝမှုတပ်နိုင်ဦးအပါအဝင်အရာရှိအကြစစ်သည20ဦးကိုကျွန်တော်တို့ဒီဟိုလေယာဖန်စီမိခဲ့တာဗောနော်စစ်မီပင်ကဖန်စီရမိတာပြီးလို့ရှိရင်ရန်သူအလောင်း20ကျော်လဲတင်းစီရမိတာရှိတယ်နောက်ပြီးလို့ရှိရင်လက်နေခရမီကြောက်အများကိုလဲကျွန်တော်တို့တင်းစီရမိတာရှိတယ
်ဒီကနေ့မှာလဲပလောက်ဝနဲ့ကြောက်တော်ဖက်တယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးခမာရာ9တိုက်ရင်ကဘူကြီးစင်းရှိသူစစ်တပ်မှုတူနဲ့အရှဘူကြီးတူပါဝင်စုစုပေါင်း10ယောက်လောက်ကိုလက်နက်16လက်နဲ့အတူဖန်စီထားပြီးစစ်တုံးပိုင်းဥပဒေနဲ့အညီထိမ့်သိမ်းထားမှာဖြစ်တယ်လို့ခိုင်တုခါကပြောပါတယ
်ဟိုဒီနေ့မတ်လ17ရက်နေ့မှာလဲပဲအဲ့ဒီမနေ့ကဒီခမာယာ9တိုင်ရင်ကနေနောက်ထပ်ဒီနောက်ဆက်တွဲကိုဖမ်းဆီးရမိတာကတော့ဟိုဆေးဘူကြီးတယောက်ရယ်နောက်ဒီတိုက်ခဲရေးဘူကြီးတယောက်ရယ်နောက်ပြီးလို့ရှိရင်တပ်ဖွဲ့ဝင်6ယောက်ပေါ့နော်အကုန်လုံး6ယောက်လက်နဲ့ဆင်းလေးလက်နဲ့အတူကျွန်တော်တို့နေပြီးတော့ဒီနေ့မှာဆက်ပြီးတော့ဖမ်းဆီးရမိတာရှိတယ်။ဟိုဖမ်းဆီးရမိတဲ့ဒီစစ်သုံးပန်းတွေကိုတော့ကျွန်တော်တို့ရဲ့ဒီရခိုင်တပ်တို့ရဲ့ဒီစစ်သုံးပန်းဆိုင်ရာစီမင်းစည်းကမ်းတွေနောက်ပြီးလို့ရှိရင်နိုင်ငံတကာစစ်သုံးပန်းဥပဒေတွေနဲ့အညီကျွန်တော်တို့ကကောင်းကောင်းမွန်မွန်ပဲဆက်လက်ပြီးတော့ထိန်းသိမ်းထားမှာဖြစ်တယ
်။ဒါအပြင်ကြောက်တော်မြို့နယ်တွင်က Prime Time ခြေရွာဖက်မှာတိုက်ပွဲပြင်းထန်ဖြစ်ပေါ်နေတာကြောင့်ဒေသခံအများအများကြောက်လန့်ပြီးထွက်ပြေးနေကြရတယ်လို့သူကဆက်ပြောပါတယ်။ Prime Time ခြေရွာကနေထွက်ပြေးလာတဲ့မိသားစုတစုကတော့တန်ဖျာခြေရွာကိုရောက်မှလက်နက်ကြီးကြီးချပြီးတဦးသေဆုံးက၄ဦးဒဏ်ရာရရှိခဲ့တယ်လို့ကိုတိုင်ဒဏ်ရာပြင်းထန်နေတဲ့ဦးသိန်းထွန်းကပြောပါတယ်
။ကျွန်တော်တို့ရောမှာတော့ကျွန်တော်တို့ရောပြင်းနေမှာတော့လက်နက်ကြီးတွေနဲ့တောက်ကြီးတိကျတဲ့လူတွေလက်ဒဏ်ရာအမေရရှိလို့ရကြီးနောက်ပြန်တနော်လေးကြောက်လို့ဒီကထွက်ပြလာတာထွက်ပြလာတဲ့အချိန်မှာဒီမှာတန်ဖျာတောင်းမှညတနာရေးရှိမှရောက်တယ်တနာရှိမှရောက်တော့လေတွေဘာလို့မရှိတော့ဘူးဆိုတော့ကျွန်တော်တို့အဲ့ဒီမှာညအိလိုက်တယ်ညအိတဲ့အချိန်မှာသူကနေဒီလက်နေကြီးတွေနဲ့ဆက်ပြလို့မာတို့တာမီကတော့တာဖတ်တော့အင်းနေတဲ့အချိန်မှာအခုလုံးထိသွားတယ်လေမှာထိလို့ထိသွားတယ်ခွေးသွားတယ်အဲကျွန်တော်မှစားအကြီးဆုံးကဆုံးသွားတယ်ကျွန်တော်တယောက်ရယ်ကျွန်တော်မင်းတယောက်ရယ်ကျွန်တော်ဖမင်းတယောက်ရယ်ကျွန်တော်ဖတ်တယောက်ရယ်ကျွန်တော်တို့အများဆုံးပဲကျွန်တော်ကဒီဒေဖပရဲ့မြခုံးရဲ့နောက်ပြီးလန်ဖောင်းရဲ့နောက်ပြီးဒေဖလက်မောင်းရဲ့လက်ဟုတ်ရဲ့ခုံးပဲ
ကျောက်တော်မြို့နယ်တွင်းမှာမနေ့ကထိတိုက်ပွဲတွေပြင်းထန်နေပြီးဒေသခံတွေနေရာဆုံးခွာထွက်ပြေးနေကြသလိုတေဆုံးသူ3ဦးထိရှိနေတယ်လို့လည်းကျောက်တော်ပရဟိတသင်ကကိုညီဘူးကပြောပါတယ
်ဟုတ်ကဲ့ခင်ဗျာအခုအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုကဒီလင်းရန်နဲ့နေဟိုအပေါ်ကနေပြီးတော့ပြစ်ခဲနေတယ်လို့ပြောပါတယ်ဒေသခံတွေကအေးနောက်ပိုင်းမှာမိကြီးလေးဟိုမှာလောင်ကျွေးနေတာတွေလေးရှိတယ်တင်ဟာရတဲ့သူတွေလေးရှိတယ်ဒါမှမဟုတ်အဲ့ဒီခေတ်ကထွက်မရောက်ဖြစ်နေကြတယ်အဲ့တော့ဒီကိုလေးကျွန်တော်တို့အခုနေဆန့်ပြီးတော့တောင်းနေကြပါတယ်အဲနောက်ကအဲ့ဒီရောအနီးနားကတက်တော်တွေဆိုလို့ရှိရင်စစ်ပြေရှောက်ဖြစ်နေရောက်နေကြတာကျွန်တော်တို့ကြောက်တော့ KCS ခန့်မှာဆိုရင်ဘုံဟိုတော်တော်များများရောက်နေကြပါပြီခင်ဗျာဟုတ်ကဲ့လောလောဆယ်ကတော့အသေးအပြောက်ဆိုတာကတော့ကျွန်တော်တို့စီကိုပြောထားတာကတော့3ယောက်ဖြစ်နေပါတယ်တင်ဟာရတဲ့သူတွေကတော့ဟို9ယောက်6ယောက်လောက်ဖြစ်နေပါပြီပိုတနေ့ကဆိုပြီးလွန်ခဲ့တဲ့9ရက်လောက်ကဆိုလို့ရှိရတယ်အဲ့မှာတင်ရရတဲ့သူက9ယောက်ရှိနေပါတယ်အဲ့ဒီလူနာတွေလေးကျွန်တော်တို့ကတော့ရောက်ပြီးတော့သေယူခွင့်မရသေးပါဘူးခင်ဗျာအဲ့ဒီနင်းဆဲရမှာပဲသူတို့ကုတောင်းမှုယူနေကြပါတယ်ခင်ဗျာဟုတ်
ကျောက်တော်မြို့နယ်တွင်းမှာနေတိုင်းလူတို့တိုက်ပွဲတွေပြင်းထန်နေပြီးနေရဆုံးခါထွက်ပြေးလာကြသူတွေများပြားနေတယ်လို့ကျောက်တော်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်မောင်ကပြောပါတယ
်ဟောကျွန်တော်တို့ဒီကျောက်တော်ဘက်မှာတော့ဟောနော်ဒီကျောက်တော်မြို့ရဲ့အထက်ပိုင်းကဟိုဘယ်လိုပဲဟိုတော့ဒီဒီကြောင်းအခိုင်ပေါ့နော်ကျွန်တော်တို့ပြလောက်မှာနေစမ်းနဲ့ကျွန်တော်တို့ကြောက်တော့ပြည့်တဲ့အဆုံးပိုင်းပေါ့အဲ့ဒီဘက်မှာတော့ဒီဒီကိုက်တဲ့အရာမှုတွေများတယ်ဟိုတချို့ယောဂယောသားတွေဆိုလို့ဒီမနေရေးပဲနဲ့ဒီဂျိုးပေါ်လာခေါ်တဲ့ဥစ္စာတွေဒီတိုင်းတို့ကတော့ဒီဒဏ်ရာရတဲ့လူတွေကတော့ကြီးပြပါရကျွန်တော်ကိုက်တဲ့အတန်တွေကလေအမြောက်တဲ့လူရောဟိုတနေ့ကြီးကိုက်တဲ့အတန်တွေရောအဲ့လိုမျိုးတော့နေတိုင်းတို့ကြာပါတယ်မနေ့ရောညရောလေရင်လိုလိုကတော့ထိကြိုက်တရားရတဲ့ဥဒ္ဒရီရောကျွန်တော်ဟိုမြင်ရပါတယ်မြင်ရတယ်ဆိုတော့ခင်းလို့ရောက်လို့ကြည့်ဒီလိုတိုက်တရားရတဲ့လူတွေဟိုဇနတိခီးပြီးတော့ဟိုတရားရတဲ့လူတွေဟိုရင်ဆွမ်းပြီးတော့ပြေးလာတဲ့သူတွေအဲ့လိုမျိုးတွေတော့ရှိတယ်ဗျ
ဒီကနေ့မှာလည်းပလောင်မြို့နယ်မိဝဘျူဟာကုန်းနဲ့ကြောက်တော်မြို့နယ်ဖက်ရမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေသလိုချင်းရွာတချို့လေလက်နက်ကြီးကြီးထိမှန်ပြီးမိလောင်နေတာတွေရှိတယ်လို့ AA ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲ့တော့ခိုင်မြောက်ပိုင်းနယ်ရှင်းပြည်နယ်ပလောင်ဝါကတိုက်ပွဲရှင်နေတွေအရသားတွေပြစ်ခတ်ခံရတာနဲ့ပတ်သက်ပြီးမေးမြန်းဖို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးတို့ကိုဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြစ်ဆိုခွင့်ရှိမရှိပါဘူး။ရခိုင်မြောက်ပိုင်းမှာဒီကနေ့ထိဆူရတက်နေတဲ့အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေပြီးတိုက်ပွဲတွင်အရသာထိခိုက်သေဆုံးဒဏ်ရာရတဲ့တွေများပြသလိုဒေသခံတွေစစ်ဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေအားလည်းမကြာခဏဆိုလိုတက်နေတဲ့နှစ်ဖက်စလုံးရဲ့ဖန်စီဆွေးဆွေးမှုတွေကိုခံနေကြရတာလည်းဖြစ်ပါတယ်ခင်ဗျာ။